မြမစတူဒီယိုလောကရဲ့ခေဦးပိုင်းမှာနာမည်ကျော်ကြားခဲ့တဲ့အဆိုတော်လာရှိုးသိအောင်ခေါ်ဂျင်မီချက်ဟာသူလက်ရှိနေထိုင်တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီဇင်ဘာလ28ရက်တောက်ကြာနေ့နေ့လယ်ပိုင်းကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီလာရှိုးသိအောင်ရဲ့ဒီဂီတာနဲ့သူ့ကိုကြုံတွေ့ခဲ့ရသူတွေရဲ့အမှတ်တရစကားတွေကိုစူးစီးတင်ပြချင်ပါတယ်။ဒီတချင်းကတော့မြန်မာနိုင်ငံသားတွေရဲ့စိတ်နှလုံးကိုဖန်ဆားနိုင်ခဲ့တဲ့နိုင်ငံကျော်အဆိုတော်လာရှိုးသိမ့်အောင်ရဲ့အမေတစ်ခုသားတစ်ခုဆိုတဲ့သချင်းမဲ့ဖြစ်ပါတယ်။အဆိုတော်လာရှိုးသိမ့်အောင်တယောက်နှလုံးရောဂါနဲ့ကွယ်လွန်သွားတဲ့အကြောင်းသူ့နဲ့တမျိုးတည်းနေထိုင်သူလည်းဖြစ်အပျော်တမ်းဖြော်ပြရေးအိမ်ပါတီပွဲတွေမှာဆုံတွေ့နေကြဖြစ်တဲ့တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကဦးခင်မောင်ညွန့်ကအမှတ်တရစကားတွေပြောလာပါတယ်
။နှလုံးရောဂါနဲ့ပြည်တယ်လို့ပြောတယ်။အသက်က83နှစ်။နောက်ဆုံးဆုံလိုက်တာတော့တငယ်ချင်းတယောက်ရဲ့အိမ်မှာပါတီပွဲလုပ်တဲ့အခါကျတော့ဆုံကြတယ်ဆုံပြီးတော့တချင်းနေပါကာရာအိုကီဆူကြတာပေါ့ဗျာသူတချင်းနေထဲမှာဆိုရင်တော့ဟိုလဲသူမလေးချစ်သူဆိုတဲ့ဟာမျိုးပေါ့30နဲ့ငူချင်းနေဆိုအဲ့လိုတချင်းမျိုးကြီးကြတော့တော်တော်လေးကြိုက်ပါတယ်အမေတစ်ခုသားတစ်ခုကတော့နာမည်ကြီးပေါ့လေဟိုကျွန်တော်လည်းကြိုက်ခဲ့တာပဲဟိုကိုမိဘနဲ့ခွဲနေရတဲ့အခါကျတော့အဲ့တချင်းပူတော့တတိယစီတယ်ดูไอ้หลูอตันโหดูติเลยหลูเตี่ยวเนี่ยอตันหน้าถองไล่ตาเนี่ยตัวเบทะชิ้นမျိုးเนี่ยมาไก่ดิสว่าตัวไอ้หลูดีหลูเนี่ยอตันก็ตลอดก้าวเนี่ยเปียตัวตีลงตะคู่โกจ้าไล่ตาเนี่ยเบกี้เนี่ยสว่าตัวกี้วนอย่างฉะชิ้นสู่หลูยาเลยอานี่ไอ้กีตาร์นี่ตีไล่โซไล่เนี่ยสว่าตันซินนี่อูหว่าบ่กี้ดิอูตัวฉะชิ้นหลูยา
အမေရိကန်နိုင်ငံအင်ဒီယားနားပြည်နယ်မှာနေထိုင်တဲ့တိုင်းသိပြည်သည့်အဆိုတော်ဖြစ်သူဒေါ်မမအေးကတော့လာရှိုးသိမ့်အောင်ဟာဂီတကိုယူသူသူတူဖြစ်တယ်လို့ဆိုရင်သူ့အကြောင်းတွေကိုပြန်ပြောင်းပြောပြပါတယ
်။သူ့လာရှိုးသိမ့်အောင်လို့ဆိုရတယ်ဂျီမီလိုပဲခေါ်ရများပါတယ်။ဂျီမီကျက်လို့လည်းလွှဲရတည်ပါတယ်။ဘယ်လိုခေါ်မလဲ။သူ့ရဲ့တခြင်းလို့ဆိုပြီးတော့သိရတယ်ဗါလဲမုံမုံမိမိလို့ပါလို့ရှိရတယ်။အဲ့တခြင်းတွေကိုမသိဘူးလို့ဗါတော့မဆိုပေးတဲ့ခါတော့မတွေ့ဘူးသေးဘူး။သူ့ရည်တယ်လို့ဆိုတာပဲကြားဘူးတာပဲရှိတယ်။အော်အများကြီးပါပဲသူဆိုတာတွေကတော့ဒါပေမဲ့အဲ့ထက်မှာတော့ကိုကဟိုမပါလဲဆန်နေတကယ်လဲဟိုအမေတောက်ကိုလုံးနေဆိုရယ်အတန်လေးနဲ့သူဆိုရဲဟာအမေတစ်ခုသားတစ်ခုကတော့ကိုအကျိုက်ဆုံးအချင်းဖြစ်နေတယ်ဒီဘက်ကိုကိုတို့ရောက်လာတဲ့ခါကျတော့လေအနေနေတဲ့ဒီဖုန်းကြီးမှလည်းသူတို့ကဟို community ပွဲဆိုတော့လာပြီးကူရပူပါတယ်ဒါပေမဲ့ပွဲတစ်ခုလုံးလို့ရှိလို့ရှင်လဲလာမလားလာမလားနဲ့တထိတ်ထိတ်ဆောင်ရတဲ့ကိစ္စလဲသူကလုပ်တတ်တယ်ဒါပေမဲ့တကယ်လို့ရောက်လာပြီဆိုလို့ရှင်လဲမိုက်ခရိုဖုန်းကိုလုံးဝကိုလို့ဖဲနဲ့ကိုရှိသမျှပွဲမှာသူအကုန်လုံးလို့ဆူနေတဲ့အဝါပါဝါလည်းရှိတယ်တကယ်လည်းဆူတတ်တယ်တကယ်လည်းဆူပြပါတယ်အဲ့လိုစိတ်မျိုးတော့ရှိပါတယ်ဘယ်လိုခေါမလဲဟိုဂီတာကတော့တော်တော်ယူသွတ်တာပါပဲသူကရင်ရေးတဲ့ဖြစ်နေတယ်အများကြီးရှိပါတယ်ဒီမှာကြမှာလည်းသူရေးရရှိတယ်သူကလည်းလူချင်းအောင်နေတတ်ပါတယ်နောက်ပြတော့ဟိုပွဲလည်းထိန်းနိုင်တယ်ဟိုအမှုပညာရှင်မျိုးပါနှုတ်ဆက်ချင်မယ်လို့နှုတ်ဆက်ရမှာပဲအဲဘယ်လိုပဲဖြစ်ဖြစ်မှာတော့လူလည်းပဲတချင်ချင်မှာသွားရမှာပဲသူကသူဘယ်ဘာသာပဲဖြစ်နေတယ်သူကဗုဒ္ဓဘာသာဆိုတော့ကောင်းရမွေရောက်ပါစေလို့ဆုတောင်းရမှာပေါ့ကွ
အစိုးရကြီးလာရှိုးသိမ့်အောင်ရဲ့နာမည်ကြီးတချင်းနေတဲ့မှာအမေတစ်ခုအသားတစ်ခုနှုတ်မဆက်နဲ့ငိုကျင်တယ်ပန်းပြင်မာလေးမုံမုံမိမိစက်ကောင်းအမှတ်3939ကိုစတာတွေဟာနာမည်ကြီးခဲ့ပါတယ်လာရှိုးသိမ့်အောင်ဟာအာနာရှင်ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်1982ခုနှစ်နောက်ပိုင်းတောခိုခဲ့ပူပြီးနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုရောက်ရှိအခြေချသူဖြစ်ပါတယ်မြန်မာနိုင်ငံကထွက်ခွာလာပြီးနှစ်ပေါင်း40ကျော်အကြာ2013ခုနှစ်မှာမြန်မာနိုင်ငံကိုပြန်ပြီးတကူတော်ဂီတဖျော်ပြပွဲလုပ်ခဲ့ပါတယ်။အဆိုတော်လာရှိုးသိမ့်အောင်ကို1946ခုနှစ်မှာမွေးဖွားခဲ့ပြီးအသက်83နှစ်အရွယ်မှာကွယ်လွန်သွားတာပါ။ကွယ်လွန်ချိန်မှာစပိန်ဝေဝါအမေရိကန်နိုင်ငံသူဇနီးနဲ့တမီးတယောက်သားတယောက်ကြံရစ်ခဲ့ပါတယ်ခင်ဗျာ။